မလေးရှားဝန်ကြီးချုပ်ဟောင်းနာဂျစ်ဘရာဇာရဲ့အိမ်ကိုဒီကနေ့မနက်အစောပိုင်းမှာရဲကားအတော်များများရောက်လာတဲ့အတွက်သူ့ကိုဖမ်းတော့မယ်ဆိုတဲ့ခံမှန်းပြောဆိုမှုတွေတိုးလာနေပါတယ်။ငွေဆက်ကူတွေလက်ဖို့ရတနာတွေနဲ့အခြားအပိုးတန်ပစ္စည်းတွေပါတဲ့တံခိုးကြီးလက်ကအိတ်184လုံးနဲ့ခရီးဆောင်လက်ဆွဲတစ်တာ80လုံးကိုရဲတို့ကဒီကနေ့တင်စီလိုက်ပါတယ်။အချင်းပြတ်ချဆမှုငွေကြေးခဝါချမှုတွေနဲ့ဆွဆွဲချက်တွေနဲ့မစ္စတာနာဂျစ်ကိုစုံစမ်းစစ်ဆေးနေရတဲ့တစိတ်တစ်ပိုင်းအဖြစ်အခုလိုဆောင်ရွက်တာဖြစ်ပါတယ်။ကွာလာလမ်ပူမြို့ကအစင်းမြင့်ကိုတို့အဆောက်အဦတစ်ခုမှာမစ္စတာနာဂျစ်နဲ့ပတ်သက်နေတဲ့တိုက်ခန်းတွေကိုလည်းကြာရာပြင်းနေနောက်မဲကစပြီးတော့ဝင်ရောက်ရှာဖွေရမှာအဖိုးတံပစ္စည်းတွေကိုသိမ်းယူနိုင်ခဲ့တယ်လို့အာဏာပိုင်တွေကပြောပါတယ်။ 1MDB ကုမ္ပဏီရဲ့ရမုံငွေတွေကိုဝန်ကြီးချုပ်ဟောင်းနာဂျစ်အလွဲသုံးစားလုပ်ခဲ့တဲ့အရှုပ်တော်ပုံကိုစုံစမ်းစစ်ဆေးနေရတဲ့တစ်စိတ်တစ်ပိုင်းအဖြစ်အခုလိုရှာဖွေသိမ်းဆည်းမှုတွေလုပ်ခေါင်းဆောင်ခဲ့တာဖြစ်တယ်လို့လည်းတာဝန်ရှိသူတဦးကပြောပါတယ်။ဒီငွေကြေးအရှုပ်တော်ပုံနဲ့ပတ်သက်လို့အမေရိကန်အပါအဝင်တခြားနိုင်ငံတွေမှာလည်းစုံစမ်းစစ်ဆေးနေတာပါ။အခုရှာဖွေမှုတွေကိုတော့ဝန်ကြီးချုပ်ဟောင်းနာဂျစ်ရဲ့မိသားစုနဲ့အိမ်သူဝန်ကြီးချုပ်ဖြစ်တာဝန်ယူခဲ့တဲ့အချိန်ကတရားဝင်နေထိုင်ခဲ့တဲ့ရုံခန်းအပါအဝင်နေရာအတော်များများကိုရဲတပ်ဖွဲ့ကတကြိမ်တည်းတပြိုင်တည်းဝင်ရောက်ရှာဖွေစီးနင်းတာတွေလုပ်ခဲ့တာဖြစ်ပါတယ်။